အစ်င့်မြင့်ပညာဥပဒေမူကြမ်းကိုပြန်လည်ရေးဆွဲတဲ့နေရာမှာကျောင်းသားသမဂ္ဂတွေပါဝင်ရရှိဖို့ပညာရေးဝန်ကြီးဌာနကတောင်းရှိတဲ့သူတွေလွှတ်တော်ပညာရေးကော်မတီတွေနဲ့ကျောင်းသားသမဂ္ဂကိုယ်စားလှယ်တွေမနေ့ကနိုင်ပေါင်းများစွာအကြိမ်နဲ့ဆွေးနွေးခဲ့ရပြီးကျောင်းသားသမဂ္ဂတွေဘက်ကတောင်းဆိုတဲ့အချက်၃ချက်ကိုသဘောတူညီရခဲ့ပါတယ်။ဒီကြောင်းကို VOA မြန်မာပိုင်းသတင်းတော့ကိုစောထက်ကတင်ပြပေးထားပါတယ်ရှင်။
ပညာရေးဝန်ကြီးဌာနကိုယ်စားလှယ်တွေနဲ့တက္ကသိုလ်ကျောင်းသားသမဂ္ဂကိုယ်စားလှယ်တွေအစိမ့်ပညာရေးဥပဒေမူကြမ်းမှာအတူတူပူးပေါင်းပြင်ဆင်ရေးဆွဲနိုင်ဖို့နေပြည်တော်အစိမ့်ပညာဥပဒေဌာနမှာမနေ့ကနိုင်ပေါင်းများစွာဆွေးနွေးခဲ့ကြပါတယ်။အဲဒီဆွေးနွေးပွဲမှာကျောင်းသားသမဂ္ဂတွေပါဝင်ရေးဆွဲခွင့်ရဖို့အချက်၃ချက်နဲ့သဘောတူညီမှုရခဲ့တာဖြစ်လို့နိုင်ငံတော်လုံးမှာရှိတဲ့ကျောင်းသားသမဂ္ဂ88ပွဲဒီရပိုင်းအတွင်းတည်ထောင်ကျင့်ဆောင်ပြီးမူကြမ်းပြင်ဆင်ရေးဆွဲရေးအတွက်အကျိုးမြင့်တိုင်းတိုင်ပင်သွားဖို့ရှိနေတယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့မန္တလေးတက္ကသိုလ်ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုကျော်ဝင်းစိန်ကပြောပါတယ်။
အဲ့ဒီမူကြမ်းအဆောင်လို့ပြောတယ်။ဒီအရင်ကလက်ထံမှာဒီမူကြမ်းအဆောင်မရှိဘူး။ဒါကိုကျွန်တော်ကပြန်ပြီးပြန်ရမှာပေါ့နော်။ဟုတ်တယ်ကြိုတင်ပြမှာဆိုတော့ဟိုပါဝင်ကြီးတွေ့ခွင့်ရမယ်ဒီလိုရမယ်ဆိုတော့ဟိုအနေနဲ့ဒီမူကြမ်းအဟောင်းကိုပြင်ဖို့လိုတယ်ပေါ့သူတို့ကိုယ်တိုင်ဝင်ခံတယ်ဒီလိုပဲဒီကနေဦးကြီးကပြည့်ဖို့ဆိုတော့ဒီမူကြမ်းအဟောင်းကိုပြင်ဖို့လိုအဲ့အတွက်တာနာသမဂ္ဂကိုယ်စားလှယ်ပါဝင်လို့ရမယ်လို့ပြောတယ်အသားကလည်းဆက်ရရတာကိုကြည့်ရအောင်ဒါအကောင့်တက်ဖို့မပေါ်ဆိုတော့ကျွန်တော်စက်ကြည့်ဆောင်ကြည့်ရမှာပေါ့ဒါတော့ဟိုဒီဘေးဖြစ်ဒီဆိုတာပြင်မပြင်ဘူးဆိုတော့ဒါအကြောင်းအရာနဲ့ဖြတ်ပြီးတော့မှဟိုတုံ့ပြန်မှာဒီရက်နေ့နဲ့9ရက်နေ့မှာကျွန်တော်တို့အစီအစဉ်ရှိအေးသမန္တငယ်တောင်းသမဂ္ဂရှင်းနာဆိုနေပြီအဲ့ဒီလိုပါကြ
မနေ့ကနေပြည်တော်ကျေးဇူးပွဲမှာသဘောတူညီမှုရခဲ့တဲ့အချက်၃ချက်စလုံးမှာအစိမ့်ပညာဥပဒေမူကြမ်းပြန်လည်ရေးဆွဲရင်နိုင်ငံတော်လုံးမှာရှိတဲ့ကျောင်းသားတွေကရွေးချယ်လိုက်တဲ့ကျောင်းသားကိုယ်စားလှယ်တွေနဲ့ပညာရေးဝန်ကြီးဌာနကတောင်းရှိသူတွေအားလုံးပါဝင်ရေးဆွဲနိုင်ဖို့ကိုအဓိကရည်ရွယ်ထားတာပါအဲ့ဒီ၃ချက်ပေါ်မူတည်ပြီးဆက်လက်ဆောင်ရွက်ရမယ့်ကိစ္စတွေကိုလာမယ့်၄ရက်နဲ့၅ရက်မှာကျောင်းသားသမဂ္ဂတွေညနာဆုံးပြီးဆွေးနွေးသွားမယ်လို့နေပြည်တော်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကျောင်းသားသမဂ္ဂကိုယ်စားလှယ်တဦးဖြစ်တဲ့ဒဂွန်တက္ကသိုလ်ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုနားလည်မှာပြောပါရစ
ေ။အဲဒီကတော့ကျွန်တော်ထင်ပါတယ်အဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးဆက်လက်ပြီးဦးဆောင်မဲ့ကိုယ်အဖွဲ့တွေမရေလည်းပုံမှန်လုပ်နေတာပါနော်။ဒါတော့မနေ့ကဆွေးနွေးတဲ့ sorry တော့ကဆွေးနွေးကြတဲ့ကိုယ်လည်းများနဲ့သုံးရချက်ပြောတတ်ဆိုင်ခုဒီတောင်းတာတွေကတောင်းမှုကအင်္ဂလိပ်ကြီးတယ်။အဲဒီတောင်းရမှာရဲ့ capacity ကလည်းအင်္ဂလိပ်ကြီးတယ်။အဲဒီမှာမနေ့ကဆွေးနွေးပေါ်မှာအမြင့်အောင်တွေ့ရဆွေးနွေးမှာကျွန်တော်ကမှ capacity ဖြည့်ဖို့အတွက်ဒီနေ့ဝေဒဘူးဆိုတဲ့အချက်ပါဆက်ပါလာတယ်ဟုတ်ကဲ့
လက်ရှိအသိဉာဏ်ပညာဥပဒေကြမ်းမှာဘိုလ်ချုပ်ကံမှုများပြီးကျောင်းသားနဲ့ဆရာပြောင်မောက်ကိုယ်စားလှယ်ပြီးပါဝင်ဆွေးနွေးခွင့်မရတော့လို့အမျိုးသားပညာရေးဥပဒေကိုကျော်လွန်ရေးဆွဲထားရတဲ့အတွက်ကျောင်းသားသမဂ္ဂကိုယ်စားလှယ်တွေကပြန်လည်ရေးဆွဲရေးမှာပါဝင်နိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်